ပါကစ္စတန်မှာပထမဆုံးသောအမျိုးသမီးတရားရုံးချုပ်တရားသူကြီးတဦးတနင်္လာနေ့ကကြမ်းကြိမ်လိုက်ပြီးမွတ်စလင်အများစုနိုင်ငံမှာအမျိုးသားတွေကြီးစိုးတဲ့တရားစီရင်ရေးသမိုင်းကြောင်းမှာသမိုင်းဝင်အခိုက်အတန့်ဖြစ်ကြိုးဆိုခုန်ပြချပါတယ်။မြို့တော်အစ္စလာမဘတ်မှာကျင်းပတဲ့အသက်55နှစ်အရွယ်အိုင်ရှာမာလစ်ရဲ့ကြမ်းကြိမ်ပွဲကိုရုပ်သံကထပ်ရိုက်ထုတ်လွှင့်ခဲ့ပါတယ်။အခုဆိုရင်အမျိုးသားတရားသူကြီး16ဦးနဲ့အတူတရားရုံးချုပ်မှာသူမပါဝင်လာပြီဖြစ်ပါတယ်။တရားရုံးချုပ်ရဲ့ပထမဆုံးအမျိုးသမီးတရားသူကြီးဖြစ်လာတဲ့အတွက်တရားသူကြီးအိုင်ရှာမာလစ်ကိုဂုဏ်ပြုလိုပါကြောင်းအားလုံးအဆင်ပြေပါစေကြောင်းသူမအတွက်ဆုတောင်းတယ်လို့ဝန်ကြီးချုပ်အီမရန်ခန်က Twitter လူမှုကွန်ရက်မှာရေးပါတယ်။2012ခုနှစ်မှာပန်းချက်ပြည်နယ်ဗဟိုတရားရုံးကနေတရားရုံးချုပ်ကိုမာလစ်ကိုယာရူတိုးပိရေလုပ်ငန်းစဉ်မှာလဲအထူးတလဲအငင်းပွားခဲ့ကြတာပါတရားသူကြီးတွေကိုယာရူတိုးပိရေဆုံးဖြတ်တဲ့ပါကစ္စတန်ရဲ့အဖွဲ့ဝင်ကိုဦးပါတရားရေးကော်မရှင်ကမာလစ်ကိုယာရူတိုးပိမှာကိုပြီးခဲ့တဲ့နှစ်ကပယ်ချခဲ့ပြီးဒီနှစ်မှာတော့ထောက်ခံမဲ9မဲကန့်ကွက်မဲ4မဲနဲ့ရွေးချယ်ခဲ့တာဖြစ်ပါတယ်ဟာဘတ်တက္ကသိုလ်ဆင်မာလစ်ရဲ့ပြီးခဲ့တဲ့နှစ်ကလာဟိုးဗဟိုတရားရုံးမှာသူမရဲ့သမိုင်းဝင်စီရင်ချက်အပေါ်အများကချီးကျူးခဲ့ကြပါတယ်။နိုင်ငံရဲ့လူ့ရည်အထူးထားဆုံးဖြစ်တဲ့ပန်ချက်ပြည်နယ်မှာလိမ်ပိုင်းဆိုင်ရာတိုက်ခတ်ခံရသူတွေအမျိုးသမီးတွေကိုအပြိုစစ်မစစ်ဆန့်တတ်မှုကိုတရားမဝင်လောက်ရအဖြစ်ဆုံးဖြတ်စီရင်ခဲ့တာဖြစ်ပါတယ်ရှင်။